ချင်းပြည်နယ်အတွင်းမှာမတ်လ၁၇ရက်နေ့ကစတင်ပြီးတော့တိုက်ပွဲတွေပြန်လည်စတင်နေတာမှာဖားကတ်မြို့နယ်အတွင်းမှာတော့ရခြားဆိုသလိုပဲ KIA ကနေပြီးတော့တပ်မတော်နဲ့ရဲတပ်ဖွဲ့စခန်းတွေကိုစီးနင်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်။ဒီကနေ့မနေ့7နိုင်လောက်ကတော့ဖားကတ်မြို့နယ်ကကာမိုင်းမြို့နယ်ကွယ်အတွင်းမှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာဒေသကရော်ဂန်တူကအခုလိုပြောပါတယ်။
ဒီသမိုင်းဘူဟာကနေမှလည်းကြီးနဲ့နတ်ဟိုင်ပေါ်ရီတက်မှဆက်ကြီးနဲ့ထုတ်တယ်အဲ့နောက်ပိုင်းမှာဒီဂီတူလန်လဝနဲ့ဂျွန်ပန်ကြားမှာစိုက်ပွဲ15မိနစ်လောက်ကြာဖြစ်တယ်အဲ့ဒီနောက်ပြီးရင်တော့မှဒီသမိုင်းနဲ့ဒီနမယာကြားမှာအဲ့မှာလည်း15မိနစ်လောက်ကြာဖြစ်တယ်အတန်ကြီးတော့ကြားနေရတယ်စိုက်ပွဲဖြစ်တဲ့နေရာနဲ့ဆိုတော့ကျွန်တော်တို့ကနမိုင်လောက်ပဲဝေးတယ်
တိုက်ပွဲဖြစ်စဉ်ဟာမနေ့10နိုင်ကနေပြီးတော့17နိုင်အတွင်းဖြစ်ခဲ့တဲ့ကြောင်းနဲ့တိုက်ပွဲကြောင့်မလို့ထိခိုက်မှုအခြေအနေကိုမသိရကြောင်းလည်းပြောပါရယ်ပထမတိုက်ပွဲဖြစ်တဲ့ဆိုတဲ့လဝါနဲ့ဒွန်ဘန်ဟာကာပိုင်းမြို့နယ်ကွယ်လီဒူလမ်းပေါ်မှာတည်ရှိနေတာပါဒုတိယတိုက်ပွဲဖြစ်တဲ့ဆိုတဲ့နမ်ယာကတော့ကာမိုင်းနဲ့ဖားကန်လမ်းမှာတည်ရှိပြီးတော့လက်နက်ကြီးနဲ့ပစ်တဲ့ဆိုတဲ့နမ်ဟိုင်ခေါ်နမ်ရှန်နဲ့ဂိုရီယွာတွေကတော့ကာမိုင်းနဲ့မူကောင်းသွားလမ်းမှာတည်ရှိတာဖြစ်ပါတယ် KIA ကတပ်မတော်တပ်စခန်းကိုမတ်လ12ရက်နေ့ကတိုက်ခိုက်ခဲ့တဲ့နေရာလည်းဖြစ်ပါတယ်လက်ရှိတိုက်ပွဲဖြစ်တဲ့ဒွန်ဘန်ရွာကဒေသခံတွေနဲ့နှီးဆက်သူတယောက်ကတော့တပ်မတော်စစ်ကြောင်းကို KIA ကနေပြီးတော့ဂျားဖြတ်တိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲတနေရာဖြစ်တာကိုပဲကြားသိရတဲ့အကြောင်းနဲ့တခြားနေရာတွေမှာဖြစ်ပွားတာတော့မသိရသေးတဲ့အကြောင်းပြောပါရစေ
။ဒွန်ဘန်ဘာကနေဖြစ်လာတဲ့ဟာဒီကြောင်းကနေအားကဥစ္စာလေးချေလို့ရှိတယ်လို့ပြောရတယ်။အဲဒါကိုဒီကအဲကွန်ပလန်ရွာဖြစ်မှာကြောက်ကြဖို့ပါလားဒီဒါမျိုးရှိတဲ့ဒီကိုတိုက်ပွဲကြီးကျယ်မဟုတ်ပါဘူး။ဖြစ်ခဲ့လဲရဲတွေကလည်းမရှိဘူးတဲ့။ဒီတပ်ကလည်းမရှိဘူးလို့ထင်ပါတယ်ရှိလို့ရှိတော့အဲ့မှာလမ်းပန်းလမ်းမှာပါညလေးအဲ့တခြားပါမှမလုပ်ဘူးဆိုတော့သူ့ဘုံမှာမြေခဏကြာတော့လောကဒီကိုကြော်တော့ကြပြီလေ၈နိုင်မိနစ်နဲ့၈လောက်မှတို့ဖြစ်တယ်လို့ပြောတာအဲ့တော့ဒီနေရာမှာတော့ပြောတဲ့အခုလို့ဖြစ်တာအဲ့ညပါပဲ
KIA ရဲ့ပြောရေးဆိုခွင့်ရှိသူဗမူးညော်ဘူးကတော့တိုက်ပွဲသတင်းပေးပို့လာတာမရှိသေးတဲ့အကြောင်း VOE ကိုပြောပါတယ
်ရုံးဘက်ကနဲ့တက်လာတဲ့သတင်းကတော့မရဘူးသူရှယ်မီဒီယာဘက်ကနဲ့တက်လာတဲ့သတင်းတော့သိရပါ
ဒီလ29ရက်နေ့ကတော့ဟူကောင်းဒေသမှာရှိတဲ့တိုင်ရင်ဆက်လေးနဲ့မူကောင်းမြို့နယ်အတွင်းကတိုင်ရင်ဆက်တစ်ကိုတပ်မတော်ဘက်ကနေပြီးတော့လေကြောင်းကတိုက်ခိုက်ခဲ့တာရှိတဲ့အကြောင်းဗမူးညော်ဘူးကပြောပြပါတယ
်။ကျွန်တော်တို့အောက်ခြေတည်နေနေရဆိုလို့ရှိရင်တော့ကေကေတိုက်ရင်ဆက်ပြီးဌာနချုပ်ပေါ်ဆက်ပြီးရဲ့နောက်ဆက်လေးရဲ့နည်းနည်းရပါဖြစ်တယ်လို့ပြောတယ်။ရင်းနဲ့ရင်းနဲ့တိုက်တယ်လို့ပြောကြပါတယ်။သူတို့တင်ပြတဲ့ဟာကအဲ့လိုပြောကြပါတယ်။အမေဒီခိကဲ့နိမာတာဒီအဲ့တော့ဘာမှမကြားရသေးပါဘူ
းလက်ရှိတိုက်ပွဲသတင်းနဲ့ပတ်သက်ပြီးတော့တပ်မတော်ဘက်ကသတင်းထုတ်ပြန်တာတော့မရှိပါဘူးဒီလ26ရက်နေ့ကတော့မိုးမောင်းမြို့နယ်တာပင်းရေအားလက်စစ်စေုံတာဝန်ခံနဲ့အလေလိုက်ပါလာတဲ့မိသားစုကိုစီးလာတဲ့မော်တော်ယာဉ်ကို KIA ကနေပြီးတော့ပြစ်ခတ်တိုက်ခိုက်တာမို့လို့အသက်9နှစ်ကလေးပါဝင်3ဦးသေဆုံးတဲ့ကြောင်းအာဏာပိုင်တွေဘက်ကသတင်းထုတ်ပြန်ပါတယ် KIA ရဲ့ပြည်ချာရေးတာဝန်ခံဗိုလ်မှူးကြီးတော်ဘူးကဒီသတင်းကိုမကြားသိရတဲ့အကြောင်းနဲ့အစိုးရတပ်ဖွဲ့ဝင်တွေကအရက်သားမော်တော်ယာဉ်တွေအသုံးပြုသွားလာတာတွေရှိနေတဲ့အတွက်တိကျတဲ့သတင်းရရင်တော့ KIA ကခြုံခိုတိုက်ခတ်တာတွေရှိတဲ့အကြောင်းတုံ့ပြန်ပါတယ် KIA အဖွဲ့ဟာအစိုးရနဲ့နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုဖို့ဆွေးနွေးနေတဲ့အဖွဲ့ဖြစ်ပြီးတော့ကချင်ပြည်နယ်အတွင်းမှာ2018ခုနှစ်လောက်ကစပြီးတော့တိုက်ပွဲကြီးတွေမဖြစ်ဘဲနဲ့ငြိမ်သက်နေကြတာလည်းဖြစ်ပါတယ်ဒီလ10ရက်နေ့မှာတော့မြကြီးနားမြို့ကဆန္ဒပြပြည်သူ2ဦးကိုလုံခြုံရေးတပ်ဖွဲ့တွေကနေပြီးတော့ပြစ်ခတ်ခဲ့ပြီးတဲ့နောက်ပိုင်းကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြန်လည်စတင်လာတာဖြစ်ပါတယ်